ကမ္ဘာစီးပွားရေးဖွံ့ဖြိုးမှုမှာအဓိကတွန်းအားဖြစ်တဲ့အမေရိကန်ဥရောပနဲ့တရုတ်နိုင်ငံတွေမှာစီးပွားရေးအားနည်းမှုတွေကြောင့်ဒီနှစ်2023ခုနှစ်ကမ္ဘာစီးပွားရေးဟာနှစ်ရအတော်များများမှာအခက်အခဲတွေနဲ့ရင်ဆိုင်ရလိမ့်မယ်လို့အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ IMF အကြီးအကဲကပြောလိုက်ပါတယ်။ကိုလွန်ခဲ့တဲ့နှစ်ထက်ဆိုင်ဒီနှစ်ထက်အခက်အခဲတွေနဲ့ပိုးပြီးတော့ရင်ဆိုင်ကြလိမ့်မယ်လို့ IMF ညွှန်ကြားရေးမှူး Kristalina Georgieva က CBS ရုပ်သံရဲ့ Face the Nation သတင်းရုံးနဲ့အစီအစဉ်မှာပြောဆိုသွားတာပါ။စီးပွားရေးအင်အားကြီးအမေရိကန်ဥရောပနဲ့တရုတ်နိုင်ငံတွေမှာတပြိုင်နက်တည်းဖွံ့ဖြိုးမှုတွေအားနည်းနေတာကအဓိကအကြောင်းရင်းအဖြစ်နဲ့လည်းပြောဆိုသွားပါတယ်။အောက်တိုဘာလထဲ IMF ရဲ့ထုတ်ပြန်ချက်မှာတော့ Ukraine စစ်ပွဲငွေကြေးဖောင်းပွမှုနဲ့အမေရိကန်ဗဟိုဘဏ်ကဘဏ်တိုးနှုံးတွေတိုးလိုက်တာမျိုးလို့ဖြစ်ရက်တွေရဲ့ရိုက်ခတ်မှုတွေကြောင့်ဒီနှစ်2023ခုနှစ်အတွက်ကမ္ဘာစီးပွားရေးဖွံ့ဖြိုးမှုနှုန်းကိုရှော့ချခံမှန်းထားတာဖြစ်ပါတယ်။